ရန်ခန့်သာလို့မပါရက်လားအတူတော့မောင်စီပင်ဥပဒေတစ်ကို2018ဇွန်လ28ရက်နေ့ကပြဋ္ဌာန်းထားခဲ့တာအခု2020ဇန်နဝါရီလထဲရောက်လာပြီဖြစ်တဲ့အတွက်တစ်နှစ်နဲ့6လကျော်သွားခဲ့ပါပြီငါတို့စတင်ပြဋ္ဌာန်းပြီး6လလောက်အကြာမှာစီပင်ဥပဒေတရားထိရောက်မှုမရှိတဲ့အတွက်အသက်ငင်စားပြုနေပြီလို့ပြည်သူတွေကဝေဖန်ခဲ့ကြပါတယ်အခု2020အရောက်မှာတော့စီပင်ဥပဒေတရားအသက်ငင်ရုံမကတော့ပဲအသက်မဲ့သွားပါပြီလို့တေချာပေါက်ပြောလို့ရတဲ့အနေအထားဖြစ်သွားခဲ့ပါတယ်အသင့်ပြဋ္ဌာန်းထားတဲ့ဥပဒေမှာပုံမှန်ပေါင်း338ခုသတ်မှတ်ထားတဲ့အပြင်များပြားလာတဲ့ဒဏ်ကြေးငွေတွေနဲ့ထောင်နှံတွေပါထည့်သွင်းပြထန်းတာခဲ့တာပါ။လမ်းဘေးဈေးရောက်ရင်ဒဏ်ငွေ9000ကျပ်ကနေ3000ကျပ်၊ဖိပြုချက်မရှိပဲအဆောက်အဦတွေကိုတိုးချက်ဆောက်လို့ရင်ဒဏ်ငွေ9000ကျပ်ကနေ15000ကျပ်၊ဒါမှမဟုတ်ထောင်နှံ6လအများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာအမှိုက်ပြင်းရင်ပွန်ဒရီထွေးရင်အညစ်ကြေးဆွန့်ရင်ဒဏ်ငွေ3000ကျပ်ကနေ9000ကျပ်၊လမ်းနဲ့ဈေးညံတွေမှာကားရည်စေးရင်ညအိတ်ကျနားထားရင်ဒံငွေ3000ကျပ်ကနေ5000ကျပ်နောက်ဖေးလမ်းကြားတွေမှာအမှိုက်ပြည့်ရယ်ဒံငွေ3000ကျပ်ကနေ3000ကျပ်နဲ့ထောင်နဲ့3လချမှတ်မယ်လို့ပါရှိပါတယ်။ဒါ့အပြင်အခြားစည်းကမ်းဖောက်ပြန်မှုတွေအတွက်လည်းမြင့်မားတဲ့ဒံကြေးငွေအပြင်ထောင်နဲ့တွေပါပြဋ္ဌာန်းသတ်မှတ်ထားပါသေးတယ်။ဥပဒေတွေစပြီးထုတ်ပြန်ကစားတော့ပြည်သူတွေဟာမြင့်မားတဲ့ဒံကြေးငွေအပြင်ထောင်နဲ့တွေပါပါရှိနေတဲ့အတွက်ပြဋ္ဌာန်းထားတဲ့ဥပဒေကိုလေးစားကြောင်းရုံမိကြပါတယ်။ပြည်မှုမကျွန်းလို့မိအောင်ဆင်ကျင်ပြီးစည်းကမ်းတကျနေထိုင်မှုဆုံးဖြတ်ကြပါတယ်။ဒါပေမဲ့ကြာလာတာနဲ့အမြဥပဒေသေးအတိုင်းထိရောက်စွာအရေးယူမှုတွေမရှိဘူးဆိုတာသိလာကြတဲ့အတွက်ရခင်အတိုင်းစည်းကမ်းမဲ့ဗျံမရာပြန်ပြီးနေထိုင်ကြပါတော့တယ်။စည်းကမ်းမဲ့အမိုက်ပြတဲ့သူတွေပွန်ဒရီထွေးတဲ့သူတွေကလည်းထုံးစံအတိုင်းပြစ်ကြထွေးကြပါတယ်။ကျူးကျော်အဆောက်အဦဆောက်လုပ်နေထိုင်တဲ့သူတွေကလည်းထုံးစံအတိုင်းဆောက်လုပ်မြဲဆောက်လုပ်ထားကြပါတယ်။အများပြည်သူသွားလာနေတဲ့ platform ပေါ်ထိကျူးကျော်ပြီးဆိုင်ငန်းတွေဖွင့်လှစ်ထားတာမော်တော်ကားတွေရပ်နှားထားတာဂျင်နရေတာမီးစက်ကြီးတွေအထိုင်ချထားတာအချို့ကုမ္ပဏီတွေကလူသွား platform ကိုပါဖြတ်ပြီးကုမ္ပဏီပိုင်းမြေနေရာတစ်ဖွဲအခိုင်အမာပြန်လည်ပြင်ဆင်ဆောက်လုပ်ပြီးနေရာယူထားတာလမ်းသွားလမ်းလာပြည်သူတွေကသူတို့ကျူးကျော်ထားတဲ့နေရာတွေကိုရှောင်ကွေးပြီးသွားလာနေကြတဲ့အနေအထားတွေရန်ကုန်မြို့ကမြို့နယ်အနှံ့အပြားမှာအများအပြားရှိနေကြပါတယ်။တာမန်ပြည်သူတွေတောင်လက်ညှိုးထိုးမလွဲညွန်ပြနိုင်တဲ့အနေအထားမှာတာဝန်ရှိတဲ့သူတွေကမတည်ဘူးဆိုတာလုံးဝမဖြစ်နိုင်ပါဘူး။ထေချာပေါက်ပြောနိုင်တာနှစ်ခုရှိပါတယ်။အဲ့ဒါကတော့အလုံးမလုံးတာနဲ့အာဂရီလိုက်စားထားတာပါပဲငါတို့ဒီနှစ်ခုကတေချာပေါက်ဖြစ်နေရှိနေတာကိုတာမန်ပြည်သူတွေတောင်ဂျိမ့်မိသိရှိကြပါတယ်။အများပြည်သူပိုင်နေရာကိုကုမ္ပဏီပိုင်မြင်နေရတဲ့ဘွယ် platform ကိုပါဖြတ်ပြီးကျူးကျော်ဆောက်လုပ်ထားဝင်တာဟာအခြားအကြောင်းတရားဘာများရှိနိုင်ဦးမှာလဲ။ဒါကိုတာဝန်ရှိတဲ့သူတွေကမသိဘူးလို့ငင်းရင်အဘကိုယ်တိုင်လက်ဆွဲပြီးတနေရာပြီးတနေရာလက်ညှိုးထိုးပြီးလိုက်ပြပေးနေပါတယ်။နောက်ပြီးစီမံချက်တွေချမှတ်ပြီးပြင်ဆင်မှုတွေပြုလုပ်မယ်။ကြောင်းလဲမှုတွေပြုလုပ်မယ်။အရေးယူမှုတွေပြုလုပ်မယ်ဆိုရင်ဒဏ်တူညီမြမျိုးနယ်33ခုစလုံးကိုပြုလုပ်ဖို့လိုအပ်ပါတယ်။ကွက်ကြားမှုလုပ်နေရင်ထုတ်ပြန်ထားတဲ့ဥပဒေပေါ်ပြည်သူတွေယုံကြည်မှုကင်းမဲ့သွားပါလိမ့်မယ်။ဝေဖန်ထောက်ပြကြတွေဖြစ်လာပါလိမ့်မယ်။ဥပမာတစ်ခုအနေနဲ့အဘပြောပြခြင်းပါတယ်။အဘတို့နေတဲ့သင်္ကန်းကျွန်း4000ကျပ်ရက်ွက်ထဲကလမ်းတွေထဲမှာရေမြောင်းတွေကိုကျော်ပြီးဆောက်လုပ်ထားတဲ့ဆိုင်ငန်းတွေအဆောက်အဦတွေကိုလွတ်တော်ကိုယ်စားလှယ်တွေအပါအဝင်စီမံအရာရှိတွေနဲ့အုပ်ချုပ်ရေးမှုတွေကိုတိုင်လာရောက်ကြည့်ရှုပြီးဗန်နစ်နောက်ဆုံးထားဖြတ်ရမယ်လို့အမိန့်ထုတ်ပြခိုင်းပါတယ်။ရည်မြောင်းတွေကိုပြန်လဲတူးဖို့ချက်ထွေပါတယ်။ပြီးရင်ပက်ကားမြောင်းတွေပြန်ဆောက်လုပ်ပေးမယ်လို့ဆိုပါတယ်။ပြီးတော့၄000ကန်ချက်လန်းတစ်ကိုစပြီးမြောင်းဖို့ပါတယ်။ရည်တူးဆက်ကြီးတွေနဲ့ပြန်ဖို့တာပါ။ချက်လန်းတစ်ကိုစပြီးအကောင့်ထဲပေါ်ပြီးတဲ့နောက်အပိုင်းလုပ်ငန်းပြန်ပြီးရပ်ဆိုင်သွားပါတယ်။9လကျော်10လထဲရောက်တဲ့အထိပြန်ပြီးပေါ်မလာကြတော့ပါဘူး။ဒါနဲ့ဒီဆက်ရောက်ကိုမေးကြည့်တော့ဘတ်ဂျက်မလုံလောက်ဘူးလို့အတန်ထွက်လာပါတယ်။အမှန်ကဒီလိုမဖြစ်သင့်ပါဘူး။လုပ်ငန်းမစခင်ကတည်းကဒါကိုတွက်ချက်ထားဖို့လိုအပ်ပါတယ်။ချက်လန်းတက်လန်းကဖြတ်လိုက်ရပေမဲ့1လန်း3လန်း4လန်း5လန်းနဲ့6လန်းကဒီအတိုင်းကျန်နေကြတော့မငြိမ်မျှတဲ့သဘောဖြစ်သွားပါတယ်။တောင်းခါဒီလိုမျိုးမဖြစ်ဖို့ဆင်ခြင်ရပါလိမ့်မယ်။ဒီလိုမငြိမ်မျှတဲ့အဖြစ်အပျက်တွေမြို့နယ်အသီးသီးမှာဖြစ်ပေါ်နေပါတယ်။အချုပ်ဆိုရရင်မြို့တော်စီမံသားယာအနေနဲ့စိုးခဲစီမြဲစီဆိုတဲ့အတိုင်းဌာနကထုတ်ပြန်ထားတဲ့ဥပဒေတွေအသက်ဝင်လာအောင်ဥပဒေတွေကိုပြည်သူတွေကလေးစားလိုက်နာလာအောင်ထုတ်ပြန်ထားတဲ့ဥပဒေအတိုင်းထိထိရောက်ရောက်အရေးယူဆောင်ရွက်ခြင်းအပြင်ဌာနရဲ့ဂုဏ်သိက္ခာကိုမြင့်တင်ပေးကြပါလို့အကြံပေးရင်းဒီတစ်ပတ်ဒီကုန်းချုပ်လိုက်ပါစေ။မင်းလေအားရင်ငါသည်စပြန်ပါမင်းရဲ့စာကိုမျှော်နေမယ်ချစ်လက်စွာသောမင်းရဲ့အဖစန်နီဦး